အခုလိုဒေါ်ဆန်းစုကြည်ရဲ့အမေရိကန်ခီးစဉ်အတွင်းမှာမြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့ဒဏ်ခတ်ရေးယူမှုတွေကိုအိုဘားမားအစိုးရကရှော့ချပေးရေးစဉ်းစားနေကြောင်းလဲပန်ရော့စ်ကသတင်းတောက်တွေကိုပြောပါရယ်မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးအောင်မြင်စေဖို့စီးပွားရေးဖွံ့ဖြိုးတိုးတက်စေဖို့အတွက်အခုလိုစဉ်းစားတာဖြစ်တယ်လို့အာဆီယံထိပ်သီးအစည်းအဝေးကျင်းပရာလာအိုစ်နိုင်ငံဗီယန်ဂျန်းမြို့တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသူကပြောသွားတာပါဆက်သွယ်မေးမြန်းထားတဲ့မက်နန်နာချန်ကအသေးစိတ်ကိုပြောပြမှာပါရှင်
ဟုတ်ပါတယ်ဧပြီလ1ရက်နေ့မှာအစိုးရတာဝန်ကိုတရားဝင်လွှဲပြောင်းရယူခြင်းကစလို့မြန်မာနိုင်ငံရဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်မြန်မာနိုင်ငံသားရေးဝန်ကြီးဒေါအောင်ဆတ်စုကြည်ရဲ့ပထမဦးဆုံးအကြိမ်တရားဝင်လာရောက်မဲ့ American Keysin အတွင်းစက်တင်ဘာလ14ရက်နေ့ကျရင်အိမ်ပြည်တော်မှာသမ္မတဥဘာမားနဲ့တွေ့ဆုံမှာဖြစ်ပါတယ်ဒီ Keysin အတွင်းမြန်မာပြည်ဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်အရင်စစ်အစိုးရလက်ထက်ကလူခွင့်ရေးချိုးဖောက်မှုတွေကြောင့်ချမှတ်ထားတဲ့ဒဏ်ခတ်ရေးယူမှုတွေကိုရှော့ချပေးဖို့စဉ်းစားနေတာဖြစ်တယ်လို့အင်ယူရောအမျိုးသားလုံခြုံရေးလက်ထောက်ကြံပေးလက်ဖြစ်သမ္မတအိုဘားမားရဲ့လက်ထောက်လက်ဖြစ်တဲ့ဘန်ရော့စ်ကသတင်းတောက်တွေကိုပြောဆိုခဲ့တာပ
ါ I think the biggest thing that we can do is help their economy grow again by opening up greater trade between Myanmar and the United States and other countries
မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ရေးအတွက်ကျွန်တော်တို့အနေနဲ့အကောင်းဆုံးအကူအညီပေးနိုင်တာကမြန်မာနိုင်ငံနဲ့အမေရိကန်အပြင်တခြားကမ္ဘာတစ်ဝှမ်းမှာရှိတဲ့နိုင်ငံတွေကြားကုန်သွယ်ရေးလမ်းဖွင့်ပေးဖို့ပါပဲဒီလိုလှုပ်ဆောင်နိုင်ဖို့ရကျွန်တော်တို့အနေနဲ့မြန်မာနိုင်ငံရဲ့နိုင်ငံခြားယင်းနှိမ့်မြုံနှံမှုနဲ့ကုန်သွယ်ရေးကိုအားဖြည့်ပေးနိုင်မဲ့ပတ်ဝန်းကျင်ဖန်တီးပေးရမှာကူညီဖို့ပါပဲအဲ့ဒီလိုလှုပ်ဆောင်တဲ့နေရာမှာဒဏ်ခတ်ပိတ်ဆို့မှုတွေချော့ချပေးဖို့အပြင်စီးပွားရေးလုပ်ငန်းတွေတိုးချဲ့နိုင်ဖို့ခြေလှမ်းတွေယူခဲ့ပြီးဖြစ်ပါတယ်ဒါကိုကျွန်တော်တို့ဆက်လက်ပြီးတော့လှုပ်ဆောင်သွားမှာပါတကယ်တော့ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်တဲ့အဓိကရည်ရွယ်ချက်ကလည်းဒီမိုကရေစီအတွင်ကူးပြောင်းရေးထောက်ခံအားပေးဖို့ဖြစ်ပါတယ်တချို့အမေရိကန်ကချမှတ်ခဲ့တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုကြည့်ရင်ဒေါ်အောင်ဆန်းစုကြည်နှိတ်ကုတ်ခံခဲ့ရတဲ့ဆက်ဆံမှုတွေကြောင့်ဖြစ်တယ်ဆိုတာကိုတွေ့ရပါလိမ့်မယ်မြန်မာနိုင်ငံအတွင်းမှာပြဿနာတွေဆက်လက်ရှိနေသေးတယ်ဆိုတာကိုနားလည်သဘောပေါက်ပေမဲ့ဒီမိုကရေစီအကျိုးရလဒ်တွေကိုလူထုကခံစားနိုင်ဖို့ကျွန်တော်တို့လိုလားပါတယ
်မြန်မာနိုင်ငံမှာရှစ်လေးလုံးအရေးခေတ်နောက်ပိုင်းမေ30တပည့်ရင်အရေးခေတ်နောက်ပိုင်းနဲ့ရှစ်ဝါရောင်တန်ခါအရေးခေတ်နောက်ပိုင်းတွေမှာအမေရိကန်ပြည်ထောင်စုကဒဏ်ခတ်ရေးယူမှုတွေကိုချမှတ်ခဲ့တာဖြစ်ပါတယ်အခုလိုအမေရိကန်ကမြန်မာအပေါ်ချမှတ်ထားတဲ့ဒဏ်ခတ်အရေးယူမှုတွေကိုရှော့ချပေးဖို့စဉ်းစားနေချိန်မှာပဲနိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့တွေကတော့မြန်မာနိုင်ငံမှာဒီမိုကရေစီခိုင်ခိုင်မာမာမရှိသေးဘဲဒဏ်ခတ်မှုတွေရုပ်သိမ်းဖို့မသင့်ဘူးလို့ယူဆနေကြတာပါဒဏ်ခတ်မှုတွေကို Alliance လို့ပြန်မရုပ်သိမ်းဖို့အင်္ဂါနေ့မှာပဲကြေညာချက်ထုတ်ပြန်ပြီးအမေရိကန်အစိုးရကိုတိုက်တွန်းခဲ့တဲ့ Human Rights Watch အဖွဲ့ရဲ့အာရှရေးရာတာဝန်ခံBrett Adams ကတော့အထူးသဖြင့်မြန်မာနိုင်ငံရေးမှာဆက်လက်ဩဇာလွှမ်းမိုးနေတဲ့စစ်တပ်ကိုဖိအားပေးနိုင်ဖို့ဒဏ်ခတ်မှုတွေဆက်ပြီးတော့ရှိတင်တယ်လို့ပြောပါတယ
် We think it's premature to lift most sanctions. Aung San Suu Kyi has said in the past not too long ago that sanctions should remain in place. John Kerry said
ဒဏ်ခတ်မှုအများစုကိုရုတ်သိမ်းဖို့အချိန်မတန်သေးဘူးလို့ကျွန်တော်တို့ကယူဆပါတယ်။ Aung San Suu Kyi ကိုယ်တိုင်ကလည်းဒဏ်ခတ်မှုတွေမရုတ်သင့်သေးဘူးလို့ပြောခဲ့တာသိမကြသေးပါဘူး။နိုင်ငံရေးဝန်ကြီးဂျွန်ကယ်ရီကလည်းပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်မပြည့်မချင်းဆက်ထားတဲ့လို့ပြောပူပါတယ်။ထိလွယ်ရှလွယ်အခြေအနေမျိုးဒါမှမဟုတ်စတောင်မစသေးတဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေတပုံကြီးကျန်နေသေးတဲ့အတွက်ဆောလွန်သေးတယ်လို့ထင်ပါတယ်။ပြည်ပြင်ပြောင်းလဲရေးလမ်းအတိုင်းဆက်လျှောက်ပြီးအတားအဆီးတွေမလုပ်တော့တဲ့အထိဒဏ်ခတ်မှုတွေကိုစစ်တပ်နဲ့စစ်တပ်ထဲကချမ်းသာနေကြတဲ့လက်ဝေကံလူဒန်းစားတွေကိုပြစ်မှတ်ထားတင်ပါတယ်။
ဒါပေမဲ့လည်းဝါရှင်တန်ခြေဆိုင်ဂျော့ချ်တောင်းတက္ကသိုလ်ကမြမအရေးကျွမ်းကျင်သူဂုံဒူးဆောင်ပါမောက်ကဒေးဗစ်စတိုင်းဘတ်ကတော့သမ္မတအိုဘားမားအစိုးရရဲ့နိုင်ငံခြားရေးရာမူဝါဒတွေထဲမှာမြမနိုင်ငံနဲ့ထိတွေ့ဆက်ဆံခဲ့တဲ့မူဝါဒဟာအောင်မြင်မှုတစ်ခုဖြစ်တယ်လို့မြင်ပါတယ
် Well the sanctions basically were there because of Aung San Suu Kyi. Aung San Suu Kyi essentially so very strongly influenced US policy.
ပိစုတန်ခမ်းမှုတွေရှိနေတာဟာလေအခြေခံအားဖြစ်ကတော့ဒေါအောင်ဆန်းစုကြည်ကြောက်ပါမြန်မာနိုင်ငံအပေါ်အမေရိကန်ရဲ့မူဝါဒတွေနဲ့ပတ်သက်လို့နှစ်ပေါင်းများစွာဒေါအောင်ဆန်းစုကြည်ကခိုင်ခိုင်မာမာဩဇာညောင်းခဲ့ပါတယ်မကြာသေးခင်ကမှအပြောင်းလဲတွေဖြစ်လာတာပါလူအခွင့်အရေးအုပ်စုတွေကတော့ဒဏ်ခတ်ဖို့ကိုအမြဲတမ်းလိုလားကြပါတယ်ဒါပေမဲ့လည်းဒဏ်ခတ်မှုတွေနဲ့ဒီမိုကရေစီကိုဘယ်တော့မှမရနိုင်ပါဘူးကျွန်တော်ကတော့ဒဏ်ခတ်မှုတွေရုတ်သေးသင့်တယ်လို့ယူဆပါတယ်လက်နဲ့ရောင်းချတာမျိုးလောက်ကိုပဲချန်ညင်ရင်ချန်နာသင့်ပါတယ
်မြန်မာနိုင်ငံမှာစစ်တပ်ရဲ့အုပ်ချုပ်မှုဆုံးသက်ပြီးဦးသိန်းစိန်ဦးဆောင်တဲ့အစိုးရတက်လာပြီးတဲ့နောက်မှာပဲမြန်မာအစိုးရနဲ့ထိတွေ့ဆက်ဆံလာတဲ့အမေရိကန်ကတော့2012ခုနှစ်ဇူလိုင်လကစလို့2016ခုမေလအထိမြမငွေကြေးဆိုင်ရာဘဏ်လုပ်ငန်းတွေ၊သွင်းကုန်တွေနဲ့ အမေရိကန်ရဲ့မြန်မာနိုင်ငံတွေရင်းနှီးမြှုပ်နှံမှုတွေပေါ်ကန့်သတ်ထားမှုတော်တော်များများကိုဖြေလျှော့ပေးခဲ့ပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းမှုမှာအဟန့်တားလုပ်သူတွေလူခွင့်ရချုပ်ဖောက်မှုတွေနဲ့ဆက်နွယ်သူတွေဖြစ်မြန်မာစစ်ဘက်ဆိုင်ရာတွေလက်နက်ကင်ဖွဲ့စည်းတွေ SDN ခေါ်လူပုတ်ကိုဖွဲ့စည်းတချို့ရောအမေရိကန်ဗန္ဓာရေးဌာနကဆက်လက်ပြီးပြစ်မှတ်ထားဒဏ်ခတ်မှုတွေချမှတ်ထားဆဲဖြစ်ပါတယ်ရှင်။